အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲပြားကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိလာတဲ့လူခွေရန်တွေ့ဆုံမှုရှိနေပါတယ်။ဆမုတက်တီခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဗြိတိန်နိုင်ငံကစီဝဲနဲ့မြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုးရဲ့ဘယ်ရှင်းနိုင်ငံဘရက်ဆယ်မြို့ကစီဝဲတွေတက်ရောက်ဖို့စီစဉ်ထားတဲ့သမ္မတဘိုင်ဒန်ရဲ့ပထမဆုံးနိုင်ငံတကာကြီးစင်မှာရုရှားသမ္မတနဲ့ပါဇွန်လ16ရက်နေ့တွေ့ဆုံမှုဖြစ်ဆက်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျီလိုကအင်္ဂါနေ့မှာပြောဆိုလိုက်တာပါ
The leaders will discuss the full range of pressing issues as we seek to restore predictability and stability to the U.S.-Russia relationship.
American and Russia system is more to the command to the command of the United States and the U.S. American and Lula and the U.S. The U.S. and the U.S. are 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 ရုရှားဆိုရတာဝန်ရှိသူတွေကိုအမေရိကန်ကအရင်ယူတန်ဆက်ဖို့စီစဉ်နေချိန်ဧပြီလထဲမှာတော့ရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသမ္မတဘိုင်ဒန်ကတွေ့ဆုံမှုပထမဆုံးအချိန်ကန့်လန့်နေတာပါသမ္မတဘိုင်ဒန်ကရုရှားသမ္မတနဲ့ဆက်ဆံရမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့တော့မတူပါဘူးသမ္မတဟောင်းထရန့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာသူနိုင်ရအောင်ရုရှားကကူညီခဲ့တယ်လို့ဆိုတဲ့ဆွဆဲချက်ကိုမကြာခဏပယ်ချလို့ရှိပါတယ်သမ္မတဘိုင်ဒန်ကတော့2020ခုနှစ်ရွေးကောက်ပွဲမှာရုရှား၏ကျောင်းဝင်စုဖွဲ့မှုရှိတယ်ဆိုပြီးထောက်လိုင်းသတင်းတွေကိုအခြေခံစွပ်စွဲကြတာပါဒါမှလည်းသမ္မတဘိုင်ဒန်တာဝန်ယူပြီးတိတ်မကြခင်မှာပဲယူကရိန်းလက်နက်ထိချုပ်ရေးနိုင်ငံသဘောတူညီချက်တက်တန်းကုန်နေတာကိုငါးနှစ်တက်တန်းတူရုရှားသမ္မတနဲ့သဘောတူခဲ့ကြပါတယ်